အမေရိကန်အောက်လက်တော်ဥက္ကဋ္ဌရဲ့အိမ်ထဲအထိလူတစ်ယောက်ဝင်ပြီးခင်မွန်းတဲ့ကိုရိုက်နှက်တိုက်ခိုက်ခံခဲ့ရတဲ့ပေါ်အမေရိကန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။တောက်ကြနေမနက်ကလူတစ်ယောက်အောက်လက်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ဆန်ဖရန်စစ္စကိုမြို့ကနေအိမ်ထဲကိုဝင်ရောက်ပြီးနန်စီဗမာလေးလို့အော်ဟစ်ကအောက်လက်တော်ဥက္ကဋ္ဌကိုလိုက်ရှာဖွေပြီးသူ့ခင်မွန်းကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်လက်တော်အစအုပ်ကိုဝင်ရောက်တိုက်ခိုက်ခံရစဉ်ကလည်းအကြမ်းဖက်တိုက်ခိုက်ခဲ့သူတချို့ကအဲ့ဒီလိုမျိုးနန်စီဗမာလဲဆိုပြီးလိုက်ရှာခဲ့ကြတာပါအခုတော့သူ့နေအိမ်ထဲအထိဝင်ရောက်ရှာဖွေတိုက်ခိုက်တာဟာအင်မတန်ဆိုးရတဲ့လုပ်ရဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဖီလာဒယ်ဖီးယားမြို့မှာတောက်ကြနေကလုပ်ခဲ့တဲ့ဒီမိုကရက်ပါတီရဲ့မဲဆွယ်ဝဲတစ်ခုမှာအခုလိုပြောကြားခဲ့ပါတယ
် Enough is enough is enough. Every person of good conscience needs to clearly and unambiguously
အခုကရှင်းလင်းပြတ်သားတဲ့လမ်းကြောင်းပေါ်ရောက်လာပါပြီကျွန်တော်တို့နိုင်ငံရေးတဲ့ဘယ်ဘက်မှာပဲရှိရှိအကြမ်းဖက်မှုကိုတော့ဆန့်ကျင်ရပ်တည်ပေးရမယ်လမ်းကြောင်းမှာအမေရိကန်နိုင်ငံသားတွေအနေနဲ့ကျွန်တော်တို့အားလုံးနဲ့အတူရှောက်လန်းကြဖို့လိုပါတယ်လို့ပြောခဲ့တာပါတက်ခိုက်ခံရတဲ့ခမွန်းတဲ့အတွက်အောက်လွတ်တော်ကတာနန်စီပလိုစီကိုလည်းသမ္မတကဖုန်းနဲ့ဆက်သွယ်အားပေးစကားပြောခဲ့ပါတယ်တိုက်ခတ်မှုဖြစ်ချိန်မှာအောက်လွတ်တော်ကတာကတော့ကန်ကောင်းမီဝါရှင်တန်မြို့တော်မှာရှိနေတာလို့လွတ်မြောက်ခဲ့ပါတယ်ရဲတွေရောက်သွားချိန်တိုက်ခိုက်သူဒီရစ်ဒီပိတ်နဲ့ပေါ်ပလိုစီတို့သူတချောင်းကိုလူချခဲ့ကြရတယ်လို့ဆန်ဖရန်စစ္စကိုမြို့ရဲကြီးဝီလျံစကော့ကပြောပါတယ်ရဲရာရှိတွေဝင်ဆွဲမဖတ်နိုင်ခင်ဒီပိတ်ကတူကိုအတင်းလှူယူပြီးပေါ်ပလိုစီကိုထိရိုက်ခဲ့တယ်လို့ရဲကြီးကပြောပါတယ်အသက်82နှစ်အရွယ်ပေါ်ပလိုစီပြင်းထန်တဲ့ခေါင်းတရားနဲ့ဆေးရုံမှာကွက်ဆဲကုသမှုခံယူခဲ့ရပြီးအခုတော့အချိန်လေးကောင်းလာတယ်လို့လည်းအောက်လက်ချောက်ကထာနန်စီပလိုစီကသူ့ကိုပြောပြခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောခဲ့ပါသေးတယ်ခင်ဗျာ